ဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းဒုသမရဟောင်းဂျိုးဘိုင်ဒန်ဟာဖလော်ရီဒါပြည်နယ်ကသူ့အဆိုအဖျင်းသမရရွေးကောက်ပွဲအနိုင်ရရှိရေးမှာအထူးအရေးပါတဲ့ခရိုင်တစ်ခုမှာအင်္ဂါနေ့ကမဲဆွယ်စည်းရုံးခဲ့ပါတယ်ဖလော်ရီဒါပြည်နယ်မှာဒုတိယလူဦးရေအများဆုံးဖြစ်တဲ့ဘရိုဝတ်ခရိုင်ဖန်ဘရုခ်ပိုင်းစ်အရက်ကကကြီးရွယ်ဝခေရတစ်ခုမှာအင်္ဂါနေ့လယ်ပိုင်းကလုပ်တဲ့မဲဆွယ်ပွဲတွင်မစ္စတာဘိုင်ဒန်ကဒီခရိုင်ဟာရွေးကောက်ပွဲကိုအဆုံးဖြတ်ပေးမှာဖြစ်တယ်လို့ပြောခဲ့ပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကဒီခရိုင်မှာဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကသမ္မတဒေါ်နယ်ထရမ့်ကိုနှမဲတမဲအသာနဲ့အပြတ်အသတ်အနိုင်ရခဲ့တာပါ။ဒါပေမဲ့လည်းဖလော်ရီဒါပြည်နယ်တစ်ခုလုံးမှာတော့သမ္မတထရမ့်ကအနိုင်ရခဲ့ပါတယ်။သမ္မတထရမ့်ကလည်းတနင်္လာနေ့တုန်းကဖလော်ရီဒါပြည်နယ်ဆမ်မီနိုခရိုင်ကလေးစည်းတစ်ခုတွဲမှာမဲဆွယ်ပွဲကြီးတစ်ခုလုပ်ခဲ့ပါတယ်။လွန်ခဲ့တဲ့၄နှစ်သမ္မတရွေးကောက်ပွဲတုန်းကအဲ့ဒီခရိုင်မှာအရေးအတွက်4000တောင်မပြည့်တဲ့မဲအရေးအတွက်အသာနဲ့သမ္မတထရမ့်အနိုင်ရခဲ့တာပါ။ဒီမဲဆွယ်ပွဲဟာCOVID-19 ရောဂါနဲ့သမ္မတထရမ့်ဆေးရုံတက်ခဲ့ရပြီးကြတဲ့ကဆိုရင်ပထမဆုံးမဲဆွယ်ပွဲဖြစ်ပါတယ်။အင်္ဂါနေ့ကတော့အကြိမ်နဲ့ပြန်ကြရမယ့်ပြည်နယ်တစ်ခုအဖြစ်လေ့လာသူတွေယူဆထားတဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာသမ္မတထရမ့်မဲဆွယ်ဆေးရုံခဲ့ပါတယ်။ဒီပြည်နယ်ဟာဒုသမ္မတဟောင်းဘိုင်ဒန်ရဲ့မွေးစားတိပြည်နယ်ပါ။မကြာသေးခင်ကကြောက်ယူထားတဲ့လူထုသဘောထားစစ်တမ်းတွေကိုဖျံမြချယူထားတဲ့ရလဒ်အရာကတော့ဖလော်ရီဒါမှာရောပန်ဆယ်ဗေးနီးယားမှာပါမစ္စတာဘိုင်ဒန်ကအသာရနေပါတယ်။